သမ္မတဒေါ်နယ်ထရမ့်ဟာဖလော်ရီဒါပြည်နယ်မဲဘုံမြို့လေစိတ်အပြင်မှာရွေးကောက်ပွဲကာလမဲဆွယ်စည်းရုံးမှုပုံစံမျိုးလူထုစုဝေးပွဲကြီးအခုကျွန်တော်တို့အတန်လွင့်နေတဲ့အချိန်မှာပဲကျင်းပနေပါတယ်။ဖလော်ရီဒါပြည်နယ်ကအတ္တလန်တစ်သမုဒ္ဒရာကမ်းရိုးတန်းတစ်လျှောက်ရှိတဲ့မဲဘုံမြို့မှာဒေသစံတော်ချိန်စနေနေ့ညနေ 9:00 ခွဲကျော်လောက်မှာစတင်တဲ့အဲ့ဒီလူထုစုဝေးပွဲအတွင်းသမ္မတထရမ့်ကသူ့ပေးထားတဲ့ဂရုတွေတိုင်းအမေရိကန်စီးပွားရေးဖွံ့ဖြိုးတိုးတက်အောင်လှုပ်ဆောင်သွားမှာဖြစ်ကြောင်းအမေရိကန်အလုတ်သမားတွေအလုတ်ကင်ပိုရရှိအောင် Made in America လို့ခေါ်တဲ့အမေရိကန်ပြည်တွင်းပစ်တွေကိုဝယ်ယူသုံးစွဲကြဖို့လိုအပ်ကြောင်းသမ္မတဘာရက်အိုဘားမားအစိုးရလက်ထက်ချမှတ်ခဲ့တဲ့လူတိုင်းတတ်နိုင်တဲ့ကျန်းမာရေးဆောင်ရှောက်မှုအစီအစဉ်ကိုပြင်ဆင်အစားထိုးမဲ့မူကြမ်းအသစ်ကိုမကြခင်တင်သွင်းသွားမှာဖြစ်ကြောင်းအစွန်းရောက်အကြမ်းဖက်မွတ်စလင်တွေတိုင်းပြည်တွင်းဝင်မလာနိုင်အောင်လှုပ်ဆောင်တဲ့တချိန်ထဲမှာပဲမက္ကဆီကိုနယ်စပ်မှာခြံစည်းရုတ်ခတ်မဲ့အစီအစဉ်ကိုလည်းအကောင့်ထဲပေါ်သွားမှာဖြစ်ကြောင်းတက်ရောက်လာတဲ့ထောက်ခံသူတွေကိုပြောကြားပါတယ်သမရဖြစ်လာပြီးတလအကြာမှာအခုလိုတမှုထူးခြားစွာလူလူစီဝဲကျင်းပရတာဟာသူ့ရဲ့ပြောဆိုလှုပ်ဆောင်ချက်တွေကိုသတင်းမီဒီယာတွေကများတော်စွာဆက်ဆံခြင်းမရှိတဲ့အတွက်သူပြောလိုတဲ့စကားကိုလူထုထံတိုက်ရိုက်ပြောကြားခြင်းဖြစ်ကြောင်းအမေရိကန်ပြည်သူတွေနဲ့တိုက်ရိုက်ထိတွေ့ပြောဆိုခြင်းဟာအထူးရောက်ဆုံးနည်းဖြစ်တယ်လို့သမရထွန့်အနေနဲ့ယူဆတဲ့အတွက်ဖြစ်ကြောင်းအင်ဗျူရောပြောခွင့်ရအမျိုးသမီးဆာရာဆောင်းဒါစ်ကရိုက်တာသတင်းဌာနကိုကြားသာပေးနေကပြောကြားခဲ့ပါတယ်သမရထွန့်ပေးသက်ကိုစကားမပြောခင်သမ္မတကတော်မယ်လာနီယာထရမ့်ကသမ္မတကိုခေါ်ယူမိတ်ဆက်ပေးခဲ့တာဖြစ်ပါတယ်